လက်ရှိတနိုင်ငံလုံးနေပါရေဘေးတင့်မှုတွေကြောင့်ပြည်ရင်းဆန်ပြက်လက်မှုဆန်ရှားပါမှုမဖြစ်စေဖို့အတွက်စက်တင်ဘာလအထိနိုင်ငံခြားဆန်စပါးတင်ပို့မှုကိုရပ်ဆိုင်ထားဖို့ဆောင်ရွက်နေတယ်လို့မြန်မာနိုင်ငံဆန်စပါးအသင်းချုပ်ကပြောဆိုလိုက်ပါတယ်။ပျက်စီးသွားတဲ့လေယာဉ်မြေတွေအတွက်လည်းရေကျချိန်မှာပြန်လည်စိုက်ပျိုးနိုင်မှုအတွက်ကြိုတင်ပြင်ဆင်ထားပြီးမျိုးစစ်တွေအတွက်လည်းအချိန်မီဝေငှသွားမှာဖြစ်တယ်လို့လေယာဉ်စိုက်ပျိုးရေးဝန်ကြီးဌာနကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းကမေခါကပေးပို့ထားပါတယ်ရှင်။
လက်ရှိတနိုင်ငံလုံးဒီပါရေဘေးတင့်နေပေမဲ့ပြည်တွင်းမှာဆန်ပြက်လက်မှုရှားပါးမှုတွေမဖြစ်လာနိုင်ကြောင်းခုချိန်ထိပြည်တွင်းမှာဆန်စပါးဖူလုံနေစေဖြစ်ကြောင်းဒေယာစိုက်ပျိုးရေးဝန်ကြီးဌာနကညွှန်ကြားရေးမှူးဦးကျော်ရှိန်ကပြောပါရယ်ရေလွှဲနေတဲ့လေယာဉ်မြေတွေကိုအမြန်ဆုံးပြန်လည်စိုက်ပျိုးနိုင်ဖို့နဲ့မျိုးစပါးတွေပြန်လည်ဝင်ငှဖို့အတွက်ပြင်ဆင်နေပြီလို့သူကခုလိုပြောပါရယ
်စကိုင်းတိုင်းမှာတို့လိုအပ်တဲ့မြေမျိုးကိုစကိုင်းတိုင်းထဲမှာရှိတဲ့တို့ရဲ့စိုက်ပျိုးရေးခြံတွေရှိတယ်တောင်သူတွေရဲ့ထိန်းသိမ်းထားတဲ့မျိုးတွေရှိတယ်အဲ့အဲ့ဒီမျိုးတွေကလည်းတို့အခြေမေးဖြန့်ဖြူးပေးနိုင်ပါလေ။အဲ့ဒီရခိုင်ကလိုတဲ့မျိုးကိုလည်းတို့ကမျိုး3000တောင်းတယ်တမီးရယ်။3000ကိုလည်းတို့ဌာနကနေအခြေမေးပို့ပေးလို့ရပါတယ်။ဒါပေမဲ့အခုလေတွေကတွတ်ပြန်မပေါ်သေးဘူးပေါ့နော်။ပြန်မပေါ်သေးတော့တို့ကတက်တန်းတူတဲ့မျိုးတွေကိုကြိုးပြီးတော့ရှာထားပါတယ်။ပြီးတော့မှတို့ရေပေါ်လာတာနဲ့ဘယ်ဟာပြက်စီးသွားလဲ၊ဘယ်ဟာမပြက်စီးဘူးလဲ၊ဘယ်ဟာလုံးဝပြန်ဆိုက်ရမလဲ၊ဘယ်ဟာတော့ဟိုပြန်တုံးလို့ရလဲ။အဲ့လိုခွဲခြားပြီးတော့မှဥရောဆက်ချင်းပြန်ဆိုက်နိုင်အောင်တက်တန်းတူတဲ့မျိုးကိုအချိန်နဲ့စုလုံထားပါတယ်။အဲ့တော့လေတို့ကအရင်မျိုးတွေကအကုန်လုံးသက်ဆိုင်တာဒေတာဒီဒီမှာအကုန်ရှိပါလေ။မျိုးတော့ခက်ခဲမရှိဘူးတမီမျိုးခက်ခဲမရှိဘ
ူး။မြန်မာနိုင်ငံဆန်စပါးအသိန်းချုပ်ကလည်းပြည်တွင်းဆန်ပြက်လက်မှုနဲ့ဆန်စပါးရှားပါးမှုမဖြစ်နိုင်ဖို့အတွက်ပြည်ပသို့ဆန်တင်ပို့မှုကိုလာမယ့်စက်တင်ဘာ15ရက်နေ့ထိရပ်ဆိုင်ထားဖို့စီးပွားကူးသန်းဝန်ကြီးဌာနကိုစတင်ထားပါတယ်။ပြည်တွင်းဆန်စပါးအခြေအနေနဲ့ပတ်သက်ပြီးမြန်မာနိုင်ငံဆန်စပါးအသိန်းချုပ်ကထွတ်ထွေတွင်းရင်မှုဦးရဲမင်းအောင်ကအခုလိုပြောပါတယ်
။ပူလုံမှုပိုချမ်းမှုဆိုတဲ့အနေအထားကကျွန်တော်တို့ကအခုချိန်မှာပြောဖို့ဆောပါသေးတယ်ဒီနေ့အထိကျွန်တော်ပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဆန်ပြက်မှာလုံးဝစိုးရင်ကြမလို့အဲဒါပေမဲ့ကျွန်တော်တို့ကဒီနောက်ပိုင်းဘာဖြစ်အောင်မလဲဆိုတာကျွန်တော်တို့ခံမှန်းလို့မရသေးဘူးအဲဒါပေမဲ့ဒီခုချိန်အထိပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဆန်ပြက်လက်ဆေးရာအကြောင်းမရှိဘူးပေါ့နော်အဓိကတော့တယ်ယူပို့ဆောင်ရေးလမ်းကြောင်းတွေနည်းနည်းလေးပြေးသွားမိုးသွားတဲ့အခါမှာတယ်ယူပို့ဆောင်ရေးလမ်းကြောင်းတွေအဲ့ဖြစ်တော့ဆန်စည်းကြီးသွားတဲ့သဘောပါဒါလည်းဒါကိုလည်းမဖြစ်အောင်ကျွန်တော်တို့ခုကျွန်တော်တို့မှရှိတဲ့အန်တွေကိုကျွန်တော်တို့ရောင်းပေးနေပါတယ်လုံးလောက်လောက်ရှိပါတယ်
ဒီလိုပြောဆိုမှုတွေရှိနေပေမဲ့လက်ရှိရေဘေးတင့်ဒေတာတွေဖြစ်တဲ့ကလေးမြို့နယ်မှာတော့စံတိတ်ဈေးမှာကျပ်6000နီးပါးထိရှိနေတယ်လို့ဒေတာကန်တွေကပြောပါတယ်။ကောလင်ပွင့်ဖြူစတဲ့မြို့နယ်တွေမှာလည်းစံတိတ်ကိုတာမန်ဈေးထက်2000နီးပါးမြင့်တက်ကဝယ်ယူနေရတယ်လို့ဒေတာကန်တွေကပြောဆိုထားပါတယ်။မြန်မာနိုင်ငံမှာမိုးစဘာကိုနှစ်စဉ်ဧက15တန်းခန့်စိုက်ပျိုးလျက်ရှိပါတယ်။မိုးစဘာကိုစက်တင်ဘာနောက်ဆုံးပတ်ထိစိုက်ပျိုးနိုင်တယ်လို့လေယာစိုက်ပျိုးရေးဝန်ကြီးဌာနကပြောပါတယ်ဒီလိုစိုက်ပျိုးနိုင်တာကြောင့်လက်ရှိရေကြီးနှမြုပ်နေတဲ့အချိန်သိမ့်မကြပဲရေပြန်ကြပါကပြန်လဲစိုက်ပျိုးနိုင်မှာဖြစ်တယ်လို့လေယာစိုက်ပျိုးရေးဝန်ကြီးဌာနကညွှန်ကြားရေးမှူးဦးကျော်မြင့်မောင်ကပြောပါတယ်ဂျွန်ဂျူလိုင်းနဲ့ဩဂုတ်လစန်းပိုင်းတွေမှာရေကြီးမှုတွေကြောင့်တီးနံမျိုးစုံစိုက်ဧကပေါင်းတသန်းကျော်ရေနှမြုပ်ခဲ့ရပါတယ်ဒီမှာဧက2သိန်းကျော်သာရေပြန်ပေါ်ခဲ့ပါတယ်တီးနံတချို့ထိခိုက်ပျက်စီးခဲ့တဲ့စိုက်ဧကကတော့ဧက4သိန်းကျော်ရှိပါတယ်တီးနိုင်ကောမြေပါပျက်စီးခဲ့တဲ့စိုက်ဧကကတော့ဧက9000ကျော်ရှိပါတယ်ဒီလိုပျက်စီးနေမှုအပေါ်မှာပြန်လဲစိုက်ပျိုးနိုင်တဲ့ဧကကတော့ဧက900နီးပါးသာရှိပါသေးတယ်ဒီလိုတီးနံပျက်စီးမှုတွေကြောင့်ဆန်စပါးရှားပါးမှုတွေနဲ့ကြုံတွေ့နိုင်တယ်လို့သုံးသပ်မှုတွေရှိနေတဲ့အပေါ်လေယာစိုက်ပျိုးရေးဝန်ကြီးဌာနကညွှန်ကြားရေးမှူးဦးကျော်မြင့်မောင်ကတီးနံမျိုးစုံပျက်စီးမှုတွေကဆန်စပါးပျက်စီးမှုအခြေအနေကိုအခုလိုရှင်းပြပါတယ
်စဉ်းစားရသုံးသပ်ပြောမယ်ဆိုလို့ရှိရင်ခုရေမြုပ်သွားတဲ့ကကတန်းကျော်ပုံပေါ့နော်ဘောရတိစိုက်တဲ့စပါးမြုပ်သွားတာအာလုံးဘယ်လောက်ရှိလဲဆိုတော့7,000-9,000ပေါ့ဒီကြေပြန်ကျသွားရဆိုလို့ရှိရင်အလဲတုံး50လဲတော့ထက်ကတော့ပြန်ဆိုက်ဖို့ပါရသေးသေးမြည်သေးတဲ့အနေထားမှာရှိခုဒီနေစပါးကတော့ဒါရေမြုပ်သွားဆိုလုံးလုံးပြည့်ပြီပေါ့ဒါသူကတော့ဒါပေမဲ့အဲ့ဥစ္စာတွေအာလုံးဘယ်လောက်ပဲရှိလဲဆိုလို့ရှိရင်13,388ကပဲရှိတယ်ဒါရေမြုပ်သွားတဲ့ပုံမှာဒီမှာတကယ်လုံးလုံးကိုဒီစဉ်လို့ပြတ်သွားတဲ့ဥစ္စာကဧက689ကပဲရှိတယ်900လောက်ပဲရှိတာပေါ့ဆိုတော့ဒီအနေနဲ့တော့ဒါဘုံမျိုးကြီးစိုးစိုးဘွားဘွားပြတ်လက်သွားကြအကြောင်းတော့မရှိနိုင်ပါဘူးပြန်ဆိုင်ဖို့တော်လည်းသူစိုက်ပျိုးရေးဌာနပေါ့နော်စိုက်ပျိုးရေးဌာနအတွဲမှာသူစပားတွေနေရောတာတွေသူတို့ကြိုးပြီးတော့မှစုပေးနေရေပြန်ကြက်ကြခြင်းဒါစိုက်နိုင်အောင်လို့
မြန်မာနိုင်ငံမှာပြည်ပသို့စံတင်ပို့မှုအနေနဲ့2015-2016ဘန်နာနှစ်မှာဇူလိုင်လ18ရက်နေ့ထိစံတန်ချိန်4သိန်းနီးပါးနဲ့စကွဲတန်ချိန်2သိန်းနီးပါးတင်ပို့ထားပြီးဖြစ်ပါတယ်ပြီးခဲ့တဲ့2014-2015ဘန်နာနှစ်မှာတော့စံတန်ချိန်18သိန်းကျော်စံချိန်တင်ပို့နိုင်ခဲ့ပါတယ်